မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတကြော့ပြန်တွေ့ရှိနေတာကြောင့်သတိထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်မြန်မာနိုင်ငံအိန္ဒိချင်းထိုင်းအပါအဝင်နိုင်ငံတချို့မှာကူးစက်မြန်မျိုးဗီဇာပြောင်းယောဂါပိုးမျိုးကွဲသစ်တွေတွေ့ရှိနေတာကြောင့်လည်းသတိထားဖို့တိုက်တွန်းတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်ဖြူထွေးကပြောပြမှာပါ
မြန်မာနိုင်ငံမှာကိုဗစ်ကယောဂါပြည်တွင်းကူးစက်ဖြစ်ပွားမှုဟာအခုဧပြီလ3ရက်ကစပြီးအနည်းငယ်မြင့်တက်လာခဲ့ပြီးတော့24နာရီအတွင်းအတည်ပြုလူနာသေ52ဦးတက်ခွဲအတည်ပြုတွေ့ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အိန္ဒိချင်းထိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယမှာလည်းအခုနှစ်စံပိုင်းကတည်းကကယောဂါကူးစက်မှုပြင်းပြီးတော့မြင့်တက်ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနောက်ဆုံးတွေ့ရှိထားတဲ့ကိုဗစ်မျိုးရိုးဗီဇပြောင်းယောဂါပိုး XBB.1.16 ကိုမရကကတက်ခွဲတီပြူလူနာတစ်တွေထံမှာဖြစ်ပွားကူးစက်တာမတွေ့ရသေးပေမဲ့လို့အိန္ဒိချင်းထိုင်းနိုင်ငံမှာတော့တွေ့ရှိထားပါတယ်။ပြည်တွင်းမှာတက်ခွဲတွေ့ရှိတဲ့တီပြူလူနာတွေစီမှာမျိုးရိုးဗီဇပို့တင်မတွေ့ရဘူးဆိုပေမဲ့ဒီကိုဗစ်မျိုးစိတ်ကကူးစက်နှုန်းမြန်ဆန်လို့ပြည်တွင်းမှာလည်းရှိနေနိုင်လောက်တယ်လို့အွန်လိုင်းကနေစာမေးပညာပေးနေတဲ့ဒေါက်တာသူရိနိုင်ဝင်းကပြောပါတယ်
။ကျွန်တော်စီမှာတော့မရောက်သေးဘူး။သူကထိုင်းဘက်ကိုတော့ရောက်နေပြီ။ဒါပေမဲ့ဒီမှာလည်းရှိနေလဲရှိလောက်တယ်ပေါ့နော်။ဘာဖြစ်လဲဆိုတော့အခုတလောမှာကိုဗစ်တွေပြန်ဖြစ်နေတာတွေ့ရလေ။ဟိုခရဲမျိုးသက်ဖြစ်တဲ့ကူးစက်တာလည်းမြင်ရတယ်။အဲ့တော့ဆိုင်းမှာရှိတယ်ဆိုရင်အခုကျွန်တော်တို့ဒီဧပြီလတုန်းကလည်းဗတန်ကာလတွေပိုင်းမှာလည်းလူတော်များများမြန်မာနိုင်ငံတော်များများဆိုင်းကိုသွားကြတာဆိုတော့လေအခုကကိုဗစ်တွေလည်းပြန်ဖြစ်နေပြီဆိုတော့ကျွန်တော်ထင်တာတော့ပေါ့နော်။ရောက်တော့ရောက်နေပြီကကျွန်တော်တို့တိကျဆက်သေးနိုင်သေးတယ်မတွေ့သေးရလို့ပဲကျွန်တော်တို့ထင်တယ်အခုလိုအဲ့လိုပြောရလဲဆိုတော့ तू ကကူးစက်မှုတော်တော်များတယ်လို့ပြောတယ်ရှေ့မှာရှိနေတဲ့ကိုဗစ်မျိုးစိတ်တွေက तू ကပိုပြီးကူးစက်မှုများတယ်လို့ပြောတယ
်အရင်ကကိုဗစ်လက္ခဏာတွေအတိုင်းခံစားရတာချင်းတူပေမဲ့ Arthritis လို့လည်းခေါ်တဲ့အခုမျိုးရိုးဗီဇတင်မှာတော့မျက်စိနာတဲ့ယောဂါလက္ခဏာဖြစ်တာကိုတွေ့ရတယ်လို့ဒေါက်တာသူရိလိုင်ဝင်းကရှင်းပြပါတယ
်အဲသူ့မှာကထူးထူးခြားခြားဖြစ်တယ်လို့ရောရှိတဲ့ယောဂါလက္ခဏာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့မျက်စိနာတာမျက်စိနာတာကအရင်ကိုဗစ်တင်မှာကရှိတော့ရှိတယ်သူ့လောက်မဆိုးဘူးအခုကမျက်စိနာတာကတော်တော်များများမှာဖြစ်ကြတယ်လို့ပြောတယ်ကိုဗစ်ရဲ့လက္ခဏာတွေမှာပေါ့နော်ဒီအခုမျိုးစိတ်တွေဟာကမျက်စိနာတာဖြစ်တယ်လို့ပြောတယ်အဲကျန်တဲ့လက္ခဏာတွေကတော့အတူတူလောက်ပဲအဲကျန်တဲ့စနာတွေကတော့ခုနပြောလိုပေါ့ဟိုချောင်းဆိုးတာရောနှာစီချောင်းဆိုးတာနှာစီကခေါင်းကိုက်တာရောအဖျားတက်တာနားကိုက်တာစသဖြင့်ဒီအရာတွေကတော့ပုံမှန်အတိုင်းပဲပေါ့နော်အဲ့တော့သူမှရှိရထူးထူးခြားခြားလက္ခဏာရယ်ဆိုရင်တော့ကျွန်တော်ထင်တာကမျက်စိနာတာလို့ပြောရမယ်မျက်စိနာတာပုံပြအဖြစ်များတယ်ဒါပေမဲ့ဒီမျိုးစိတ်တိတ်ကကျန်တဲ့ကိုဗစ်ယောဂါတွေထက်ပိုပြီးတော့ပြင်းထန်လားဆိုတာတော့မဟုတ်ဘူးအဲ့ဒါတော့မဟုတ်ဘူးပိုပြီးတော့ပြင်းထန်တာမျိုးတော့မရှိဘူးငါကယောဂါအခံမရှိဘူးဆိုရင်တော့အသက်တွေဆုံးတဲ့ဖြစ်ပြီးဖြစ်တာတွေပါလေတိတ်ပြီးတော့မတွေ့အဲ့တော့အရန်တော့စိုးရင်ကြာမလိုလားပ
ါကယောဂါကာကွယ်ရေးနည်းလမ်းတွေအတိုင်းအခုဖြစ်ပွားနေတဲ့ကူးစက်မြန်တဲ့ကိုဗစ်ပိုးသစ်ကိုထိချုပ်နိုင်ဖို့နည်းလမ်းတွေကိုလည်းသူကပြောပြထားပါတယ်
ပထမဆုံးတော့ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးတို့တချို့ကလည်းဒီမျိုးစိတ်တစ်ကကာကွယ်ဆေးမတွန်းနိုင်ဘူးဆိုပြောတယ်ဒါကအဲ့လိုရောလည်းမဟုတ်ပါဘူးသူကကာကွယ်ဆေးကိုထန်အောင်ခံနိုင်ရှိရဲဆိုပြီးတချို့ကလည်းပြောတယ်ဒါပေမဲ့ကာကွယ်ဆေးထိုးတဲ့သူတွေမှာယောဂလက္ခဏာရောနေတယ်ဆိုတဲ့ကိစ္စကအတူတူပဲအရင်တိုင်းပဲအဲ့တော့ကာကွယ်ဆေးကတော့မဖြစ်မနေထိုးအောင်ပါပဲပြီးတော့အရင်ထိုးလိုက်ကာကွယ်ဆေးနဲ့ဘူစတာနဲ့ပေါ့နော်ဝေးသွားပြီဆိုရင်တော့ကျွန်တော်ဘူစတာတစ်ကြိမ်လောက်တော့ပြန်ပြီးတော့ထပ်ထောင်းကာကွယ်ဆေးပေါ့နော်ဘူစတာတစ်ကြိမ်လောက်တော့ပြန်ပြီးတော့ထိုးတင်တယ်နှာခေါင်းကြီးပြန်တက်ဖို့လိုမယ်မကြခနာတူတူလက်ဆေးဝင်လို့မယ်အရင်တိုင်းပဲလူထူတဲ့နေရာတွေသိမတော်နဲ့ဖြားနာနေတဲ့သူရဲ့ကိုယ်တိုင်လည်းဖြားနာနေရဆိုရင်အပြင်တွေမထွက်နဲ့လူထူတဲ့နေရာမတော်နဲ့ရုံးနေပိုင်းမတော်နဲ့ဖြားနာနေတဲ့သူနဲ့ဝေးဝေးနေကိုဗစ်ကာဝေးဈေးပြန်ထိုးဟိုဘူစာလေးဖြစ်ဖြစ်ပြန်ထိုးနှာခေါင်းကြီးပြန်တက်လက်ဆေးလောက်ဆိုရပါတယ
်ကယောဂါဖြစ်ပွားကူးစက်တာယောဂါလက္ခဏာပြင်းထန်တာနဲ့တိတ်ဆုံးနှုတ်ကိုရှော့ချနိုင်ဖို့အတွက်ကိုဗစ်ယောဂါထက်ဆောင်ကာဝေးဈေးထိုးကြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်အသက်၅နှစ်အထက်ရှိသူတိုင်းကိုဗစ်ယောဂါကာကွယ်ဆေးထိုးဖို့နဲ့တက်နိုင်သမျှလူထူထက်တဲ့နေရာတွေကိုရှောင်ကျဉ်တာနှာခေါင်းစီးမက်ကစ်တက်တာအပါအဝင်လက်ကိုဆက်ပြားနဲ့စနစ်တကျဆေးကြောတာလို့ကာယောဂါကာကွယ်ရေးအခြေခံနည်းလမ်းတွေကိုဆက်ပြီးတော့ကျင့်သုံးကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်